အမေရိကန်အာကာသသိပ္ပံအေဂျင်စီ NASA ကလွှတ်တင်ထားတဲ့ Orion အာကာသယာဉ်ငယ်ဟာတနင်္ဂနွေနေ့မှာပဲကမ္ဘာမြေပေါ်ပြန်ပြီးတော့ဆင်းသက်လာပါတယ်။ Orion အာကာသယာဉ်ဟာမက္ကဆီကိုနိုင်ငံအနီးပစိဖိတ်သမုဒ္ဒရာထဲလှေတီးနဲ့ပြန်ကျလာတာပါ။အာကာသယာဉ်မူတွေလှကဘာကိုအနီးကပတ်ပြီးတော့ပြန်လာနိုင်ဖို့ Orion အာကာသယာဉ်ဆင်လွတ်ပြီးတော့ဆန်းသတ်ခဲ့တာလည်းဖြစ်ပါတယ်။ Orion အာကာသယာဉ်ဟာအတန်ထက်32ဆမြန်နဲ့နှုန်းနဲ့ကမ္ဘာလေထုထဲဆင်းသက်လာတာပါ။မက္ကဆီကိုနိုင်ငံဘာဂျာကယ်လီဖိုးနီးယားပြည်နယ်အနောက်ဘက်ဂွာဒါလူပီကျွန်းအနီးရေပြင်ကုန်မကျခင်မှာပဲအာကာသယာဉ်အပူချိန်က2960ဒီဂရီစီနီဂရိတ်ထိရှိပါတယ်။အာကာသယာဉ်နဲ့အတူပါသွားတဲ့လူပုံလူစမ်းသပ်အယုတ်၃ယုတ်ကိုရှီတက်တင်မော့ကအမြန်သွားရောက်ဆေးယူခဲ့တာပါ။ပုံတူအယုတ်တွေကတော့ယင်တုံခါမှုနဲ့ရောင်ကြီးတွေကြောင့်ဆုတ်ပြတ်ကုန်ပါတယ်။2024ခုနှစ်မှာအာကာသယာဉ်မှုတွေလကဘာကိုပတ်ပြန်တတ်ဖို့ NASA ကစီစဉ်ထားတဲ့အတွက်ဒီစမ်းသပ်ယာဉ်အောင်မြင်ပြန်ဆင်သက်နိုင်ဖို့လိုပါတယ်။အဒီခီးစင်ကြာရင်အာကာသယာဉ်မှု၄ဦးဆေးလုံးမှာဖြစ်ပြီးအစောဆုံး2025ခုနှစ်လောက်မှာလကဘာပေါ်ဆင်သက်နိုင်ဖို့အာကာသယာဉ်မှု၂ဦးဆေးလုံးမှာလည်းဖြစ်ပါတယ်။လကဘာပေါ်အာကာသယာဉ်မှုတွေနောက်ဆုံးခြေချနိုင်ကြတာကတော့တနင်္ဂနွေနေ့မှာနှစ်ပေါင်း50ရှိသွားပြီဖြစ်ပါတယ်။